ကျွန်တော်နဲ့နောက်ဖက်ကန်ဒီသားမှာအီရစ်စစ်တပ်ရဲ့စစ်စင်ရေးတစ်ခုကိုတရင်ယူနေစဉ်အဲဂျာဇီးရာတရင်တော့ပြစ်ခတ်တပ်ဖြတ်ခံခဲ့ရတဲ့အပေါ်အမေရိကန်နဲ့ကုလသမဂ္ဂတို့ကပြစ်တင်ရှုတ်ချလိုက်ကြပါတယ်။အသက်50နှစ်အရွယ်ပါလက်စတိုင်းအမေရိကန်တရင်တော့ရှရင်အဘူအကလာဂျင်းနင်းမြို့မှာတရင်ယူနေတော့မီဒီယာသမားအဖြစ်အထင်ရှားဝေဆထားရင်းနဲ့ပြစ်ခတ်ခံရတာလို့လည်းပြောဆိုကြပါတယ်။တရင်တော့တည်ဆုံတဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းနဲ့တပ်ဖြတ်မှုအတွက်အပြင်းထန်ရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကပြောဆိုလိုက်တာပါပြစ်ခတ်မှုကိုစနစ်တကျနဲ့အမြန်ဆုံးစူးစမ်းစစ်ဆေးဖို့တာဝန်ရှိသူတွေကိုအရေးယူဖို့လဲတိုက်တွန်းခဲ့ပါတယ်အဲဂျာဇီးရာသတင်းတောက်သိဆုံးမှုဟာကဘာတလွားကသတင်းမီဒီယာတွေပေါ်တိုက်ခတ်မှုဖြစ်ကြောင်းလဲပြောဆိုခဲ့တာပါလူခွင့်ရေးဆိုင်ရာကုသမဂ္ဂမဟာမင်းကြီးယုံကလည်းသတင်းတောက်သိဆုံးမှုအတွက်တုံ့လုံမိရဲ့အကြောင်း Twitter ကနေပြောဆိုလိုက်ပါတယ်တပ်ဖြတ်မှုကိုပွင့်လင်းမြင်သာမှုရှိရှိတိကျလွတ်လပ်စွာစုံစမ်းဖော်ထုတ်ဖို့နဲ့ကျူးလွန်သူတွေအပြစ်ပေးမခံရဘဲလွတ်မြောက်နေတာတွေအဆုံးသတ်ဖို့လဲတိုက်တွန်းနေတာပါကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ညွှန်ကြားရေးမှူးချုပ်ကလည်းဒိန်းတောက်တတ်ခံရမှုကိုစုံစမ်းဖော်ထုတ်ဖို့တိုက်တွန်းခဲ့ပါတယ်ပါလက်စတိုင်းသမ္မတမာခမော့အပတ်စ်နဲ့အယ်ဂျာဇီးယားဒိန်းဌာနတို့ကတော့ဒိန်းတောက်ကိုအစ္စရေးတပ်ဖွဲ့တွေကသွေးနဲ့ပျော်ပျော်တင်းတင်းတပ်ဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုကြပါတယ်အစ္စရေးဝန်ကြီးချုပ်Naftali Bennett ကတော့စုံစမ်းစစ်ဆေးမှုတွေမလုပ်ရသေးခင်မှာပါလက်စတိုင်းသမ္မတကအချင်းချင်းမရှိဆွဆွဲပြောဆိုရတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်